ပိုလန်နဲ့ဘဲလာရုစ်နှစ်နိုင်ငံကြားနယ်စပ်ဒေသအခြေအနေဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေသရဲ့ NATO မဟာမိတ်နိုင်ငံတွေအတွက်အဖွဲ့ကြီးကနေအကူအညီပေးဖို့အတွက်အသင့်ရှိနေတယ်လို့ NATO အထူးရင်မှုချုပ် Jens Stoltenberg ကတောက်ကြားနေမှာပြောကြားလိုက်ပါတယ်
။ The situation at the border of Belarus with Poland but also Lithuania and Latvia is deeply concerning.
Belarus နဲ့ Poland နှစ်နိုင်ငံနယ်စပ်ဒေသကအခြေအနေသာမကလစ်တူရေးနီးယားနဲ့လတ်ဗီးယားအခြေအနေတွေကလည်းအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အာနာရှင်လူကာရှန်ကိုအစိုးရကတခြားနိုင်ငံတွေကိုဖိအားပေးပြီးခံနိုင်အားနဲ့လူစုကိုအသုံးချနေတာဟာဘယ်သူ့ကိုမှဂိမဆိုင်တဲ့လူမဆန်တဲ့လုပ်ရဖြစ်ပါတယ်။ထိခိုက်ခံစားနေရတဲ့အဖွဲ့ဝင်နိုင်ငံတွေနဲ့အတူနေတိုးကနေတသားတည်းရပ်တည်ပြီးအကူအညီတွေပေးသွားမှာဖြစ်ကြောင်းပြောသွားတာပါ။အထူးရင်းမှုချုပ်စတိုတန်ဘတ်ကဂျမီနိုင်ငံဘာလင်မြို့မှာဝန်ကြီးချုပ်အန်ဂလာမာကတ်အပြင်ဒီနယ်စပ်ပြဿနာနဲ့ရင်ဆိုင်နေရတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန္ဒရာလူကာရှန်ကိုအစိုးရဟာအရှေ့လေပိုင်းဒေသအာဖဂန်နစ္စတန်နဲ့အာဖရိကဒေသကအများစုပါဝင်တဲ့ရွှေ့ပြောင်းအခြေချသူတွေကိုဘယ်လာရုစ်ကိုလာဖို့ဖိတ်ခေါ်ပြီး EU ဥရောပသမဂ္ဂနိုင်ငံတွေကိုသွားဖို့ပိုလန်နယ်စပ်ကိုတွန်းလှန်နေတယ်လို့ပိုလန်ကရော EU ကပါဆွဆဲနေပါတယ်။ဘယ်လာရုစ်ကတော့ဒါမှမဟုတ်မှန်ပါဘူးလို့ညင်းဆိုပါတယ်။